ICC နိုင်ငံတကာယာစွေခုံရုံးကသူတို့တရားစီရင်ပိုင်ခွင့်ရှိတယ်လို့ကြေညာပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးဦးထေလွင်ဦးဘာများပြောနိုင်မလဲခင်ဗျာ
မန္တကယ်ကတော့ဒီနိုင်ငံတကာကဥပဒေအတိုင်းပဲသွားနေတာပါဥပဒေဆိုတာကမဖြစ်သေးတာကိုဖြစ်အောင်လုပ်လာတဲ့ဥပဒေလည်းရှိတယ်ကဘာဦးစတဲ့အရပဲဥပဒေတစ်ခုဆိုတာကဟိုပြဿနာတစ်ခုတက်တော့မှဒါကိုဝီနီပညာအဖြစ်လုပ်လာတာကိုအဲ့လိုပဲပြဿနာအသက်တစ်ခုဖြစ်တော့မှဒါကိုဘယ်လိုကင်တွယ်မလဲဆိုတော့ဥပဒေဆိုတာပေါ်လာတာအဲဥပဒေမရှိလို့ငါတို့ဒီ Rome Statute မှာလက်မှတ်မထိုးထားလို့ဟိုလုံခြုံရေးကောင်စီမှာတရုတ်နဲ့ရုရှားကိုပိုင်လို့ဆိုတဲ့ပုံစံမျိုးနဲ့ဘယ်နိုင်ငံမှဆိုပေါ့မြန်မာနိုင်ငံရဲ့လို့မဟုတ်ပဲလူတွေကိုတတ်ချင်တိုင်းတတ်မယ်အဲပြီးတော့အနိုင်ကျင့်ရင်တိုင်းအနိုင်ကျင့်မယ်ဆိုတာကိုခွင့်လွှတ်လို့မရဘူးလေအဲ့တော့ဥပဒေဆိုတာကရှိနေတဲ့ဥပဒေပေါ်မှာအခြေခံပြီးတော့နောက်ထပ်ဥပဒေအသစ်ပင်စီတစ်ခုပေါ်မှာနောက်ထပ်ဥပဒေအတိုင်းအဖြစ်တစ်ခုဘယ်လိုဖန်တီးမလဲဆိုတာကဒါဥပဒေပညာရှင်တွေစဉ်းစားပြီးတော့ဖြစ်လာတဲ့ကိစ္စကိုဆိုတော့ဒါကဘာကြီးကလည်းအချိန်မောင်းများစွာသတိပေးပြီးသွားပါပြီလူခွေးကိုလေးစားပါလိုက်နာပါအဲမလိုက်နာလို့ရှိတော့ဒါဥပဒေတိုက်စီရင်ခံရမှာရဲ့ဆိုတာကမ္ဘာပညာရှင်တွေကကျွန်တော်တို့ထင်ရတာပုံပညာတတ်ပါလေအဲ့တော့စီရင်ပိုင်ခွင့်မရှိဘူးဆိုတာမျိုးတစ်ဖက်ပိတ်ကျွန်တော်တို့ညင်းနေတာကိုယ်တိုင်ကဒါမှားယွင်းနေတဲ့ကိစ္စတစ်ခုပဲလေ
ဟုတ်ကဲ့အဲ့တော့ဒီကနေ့ဒီလိုကြေညာချက်ထွက်လာတဲ့ခါကျတော့ရှေ့ဆက်ပြီးလုပ်ငန်းစဉ်တွေကဘယ်လိုဖြစ်လာနိုင်တယ်လဲခင်ဗျာ
ICC မှာတော့ကျွန်တော်တို့ရေဘူးကနားလည်ထားသလောက်ပေါ့အဆင့်၄ဆင့်ရှိတယ်။အဲနံပါတ်၁ကဒီအမှုကိုပြင်ဆင်မယ်။နံပါတ်၂ကဆွဲချကအောက်ယုံကနေပြီးတော့ဘော်ယုံတင်မယ်။အပေါ်ယုံကိုရောက်သွားတယ်ဆိုတော့အဆင့်ပြီးရင်တော့ဒါ ICC ရဲ့ process ကစပြီပေါ့။အောက်ကိုပြန်ချော့လို့မရတော့ဘူး။ဒါတတိယအဆင့်မြောက်လို့ခေါ်တာပေါ့နော်။အဲတတိယအဆင့်မြောက်ရဲ့အထက်မှာသူကတရားစွဲထားသောသို့မဟုတ်ဟိုဆွဆွဲကံဖြစ်သောဆွဲချက်တင်ခံသောပုဂ္ဂိုလ်ကိုမြက်ွယ်မှာဆုံးဖြတ်ချက်ချလို့မရဘူးစီရင်လို့မရဘူးအဲ့တော့အဲ့ဒီဆွဆွဲခံထားသောပုဂ္ဂိုလ်တရားခံတွေကိုသူကတရားယုံချေကိုရောက်အောင်သူတို့နောက်ထပ်တစ်ဆင့်မှာအလုပ်လုပ်ရပါလိမ့်မယ
်အဲ့ဒါဘယ်လိုလုပ်မှလဲခင်ဗျအ
ဲ့ဒါဘယ်လိုလုပ်မလဲဆိုတော့ကျွန်တော်သိထားသလောက်ကတော့ဒီဆင့်မှာတော့ Rome Statute မှာလက်မှတ်ထိုးပြီးသားနိုင်ငံတွေကို direct သမန်စာဆင့်လို့ရတယ်အဲတကယ်လို့အဲ့လိုလက်မှတ်မထိုးထားဘူးဆိုရင်တော့ယူအန်လုံခြုံရေးကောင်စီကဖြတ်ပြီးတော့တာမသာဆင့်လို့ရတယ်။အဲနောက်တစ်ခုကတော့သူတို့နောက်ထပ်ဖန်တီးလို့ရတဲ့အဲ channel တွေရှိတာပေါ့ဗျာ channel နှစ်ခုတော့ရှိတယ်။ဆိုတော့အဲ့ဒါကတော့သူတို့ဘယ်လိုဖန်တီးမယ်ဆိုတော့ဟောရတာအစ်စ်ကိုတော့ကျွန်တော်လည်းမသိသေးဘူးလေ
။ Okay အဲ့ channel နှစ်ခုဆိုတာဘယ်လိုပုံတရားမျိုးလဲခင်ဗျာ
။တရားသူကြီးကဒီကိစ္စကတကယ်ပဲရာဇဝတ်မှုမြောက်ပါတယ်လို့ဆုံးဖြတ်ချက်ချပြလိုက်ပြီဆိုရင်တော့တရားခံကိုသူတို့ရတဲ့နည်းနဲ့ဖမ်းပါပဲ။ဟိုမှာ Interpol နဲ့ချိတ်ဆက်ပြီးတော့ Interpol နိုင်ငံတွေနဲ့ဖမ်းရင်ဖမ်းမယ်သို့မဟုတ်ကာယကံချင်းနိုင်ငံတွေကဖမ်းမပေးရင်ပေးအောင်ထိပြစ်ဒဏ်ခတ်တာမျိုးတွေလည်းဖြစ်နိုင်တယ
်ဟုတ်ကဲ့ဦးတေလွင်ဒီနေရာမှာလုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်ငါးနိုင်ငံတကာတရုတ်နဲ့ရုရှားကတော့ဒီကိစ္စကိုသူတို့ထောက်ခံမှာမဟုတ်ဘူးဆိုတာမျိုးပြောတာဆိုတာနေကြတာပေါ့နော်အဲ့တော့တရုတ်နဲ့ရုရှားကဒီကိစ္စကိုကန့်ကွက်လို့ရှိရင်ဘယ်လိုဖြစ်လာမလဲ
ကျွန်တော်တို့ကတရားစွဲတဲ့အုပ်စုချုပ်မှာပါဝင်လှုပ်ရှားနေသူတွေဆိုတော့မကန့်ကွက်စေခြင်းဘူးပေါ့ဗျာမကန့်ကွက်စေခြင်းဘူးဆိုတာကတရုတ်နဲ့ရုရှားရဲ့နိုင်ငံရေးဂုဏ်သိက္ခာအရာတော်၎င်းအကယ်၍များအဲ့ဒီဒီလောက်ထိဂျီနိုဆိုက်တို့ crime against humanity တို့ဆွတ်ဆွတ်ထားတာကိုမှကန့်ကွက်တယ်ဆိုရင်ဒါမဟာမိတ်ညွန်ပေါင်းကအင်ဘိတ်လုပ်တာမျိုးတွေရှိတယ်ဝေရောက်ဆွတ်ဖက်တာမျိုးတွေရှိတယ်ဆိုတော့ဒီလိုတပ်ပေါင်းစုဝေရောက်ဆွတ်ဖက်တာနဲ့နှိုင်းယှဉ်လိုက်လို့ရှိရင်တော့ ICC ကိုလမ်းကြောင်းကိုတရုတ်နဲ့ရုရှားကခွင့်ပြုလိုက်တာကပို့ပြီးတော့ဟိုအခြေအနေတည်ငြိမ်နိုင်တာပေါ့နော်ဆိုတော့တရုတ်နဲ့ရုရှားကတော့ကျွန်တော်တို့ကမ္ဘာအတွေ့အကြုံမှာနိုင်ငံပေါင်းများစွာမှာအဲဂျီနိုဆိုက်တရားခံတွေကိုအရေးယူဖို့သူတို့ကိုယ်တိုင်လည်းမလုပ်ခဲ့သလိုမျိုးအဲအချိန်တိုင်းအခါတိုင်းမှာလည်းပဲအများအားဗီဒီယိုသုံးခဲ့တာရှိတယ်အဲ့လိုဗီဒီယိုသုံးခဲ့တိုင်းလည်းပဲအဲနိုင်ငံတကာကအနောက်အစုကမခံမရနိုင်ဖြစ်တဲ့အခါမှာဝင်ပြီးတော့အဲဆုံးမကြတာပဲဆိုတော့အခုကတော့ကျွန်တော်ကြားထားသလောက်ကတော့တရုတ်နဲ့ရုရှားကဝင်ရောက်ဆွတ်ဖက်နေမယ်လို့မထင်ဘူးဗျ။ဘာကြောင့်လဲဆိုသူတို့လည်းနှိုင်းချင်ချက်တွေရှိတယ်။သူတို့ကငါတို့ဒီလိုကန့်လန့်လုပ်နေရင်သူတို့ဝင်တိုက်မှာပဲ။တပ်ပေါင်းစုဝင်မှာပဲ။အဲ့တော့ငါတို့ချင်းရပို့ခက်မယ်။အဲ့ဒီအတွက်ငါတို့ကတရားစီရင်တဲ့ဘက်ကိုလမ်းကြောင်းပို့လိုက်တာပို့ပြီးတော့နိုင်ငံရေးရလည်းဂုဏ်သိက္ခာရှိမယ်လို့သူတို့တွက်နေတယ်လို့ကျွန်တော်အတွင်းသတင်းတော့ရတယ်
။ဟုတ်ကဲ့တကယ်လို့ရုရှားနဲ့တရုတ်ကကန့်ကွက်ခဲ့မယ်ဆိုရင်လုံခြုံရေးကောင်စီက ဒီကိစ္စဆုံးဖြတ်လို့မရတဲ့အတွက်အဲ့ဒီခါမှာဒီ ICC ကအရေးယူဖို့ကိစ္စဘယ်လိုဆက်ပြီးယူမလဲ
။လုံခြုံရေးကောင်စီမှာဗီဒီယိုပေးခဲ့ရင်အဲအဲ့လိုဗီဒီယိုပေးခဲ့တဲ့အတွက်ခက်ကြံကြံလေးဝင်ပြီးတော့ဟိုအရေးယူတဲ့နိုင်ငံတွေရှိခဲ့တယ်လေ။ဒါကြောင့်လို့ဆိုဒါဂျင်နိုဆိုက်ဆိုတာအရေးယူကိုယူရတော့မယ်။ဂျင်နိုဆိုက်ဆိုတဲ့ပုံမှန်တတ်ထားပါဘူးပေါ့နော်။ဂျင်နိုဆိုက်ကျူးလွန်ပြီးလို့သတ်မှတ်ထားတယ်ဆိုရင်ဖြည့်ရှင်းပေးရမှာကအဲတာဝန်တရားဖြစ်သွားတယ်။ဘယ်နည်းနဲ့မဆိုအရေးယူရမယ်။ဆိုတော့လာနလန်းရှိတာပေါ့ဗျာရုရှားနဲ့တရုတ်ကတအားပိတ်ထားတယ်ဘယ်လိုမှဖွင့်မပေးဘူးဆိုရင်တော့ဒါနိုင်ငံတကာတပ်ပေါင်းစုဝင်ပြီးတော့ဖြည့်ဆင်းတဲ့နည်းပဲရှိတယ်လေ
ဟုတ်ကဲ့အဲ့တော့အဲ့လိုအာတူပီရဝင်ရောက်မယ်ဆိုလို့ချင်းအတိုင်းပြည်အခြေအနေကရခိုင်ပြည်အခြေအနေကဘယ်လိုတွေဖြစ်လာမလဲ
အမှန်တကယ်ကအာတူပီဆိုတာကနိုင်ငံခွဲပြီးလိုက်တာမျိုးမဟုတ်ဘူးဗျအာတူပီဆိုတာကလူမျိုးတုံးတပ်ဖြတ်ခံရတဲ့လူအုပ်စုကိုဝင်ရောက်ကာကွယ်ပေးတာကောက်ကပြင်းပြီးတော့အဲ့ဒီကျန်နေတဲ့အုပ်စုကိုလည်းမင်းတို့သမရလုပ်ကွာမင်းတို့အစိုးရဖွဲ့ကွာမင်းတို့ဟိုနိုင်ငံထူထောင်ကွာဆိုတဲ့သဘောမျိုးဘယ်တော့မှမပြီးခဲ့ဘူးဗျ။အဲ့ဒါယူရင်ကနေပြီးတော့သူတို့ကိုကာကွယ်စောင့်ရှောက်ပေးတယ်။ပြန်လည်ဖွံ့ဖြိုးတွေလုပ်ပေးတယ်။ဒီအချိန်မှာအဲ့သက်ဆိုင်ရာအစိုးရနဲ့အများအားသူတို့ကကိပင်တက်စ်လုပ်ပြီးညှိနှိုင်းတယ်။ဒီလိုလိုအခြေအနေရှိတယ်ခမရတို့ဘက်ကလုံခြုံရေးဘယ်လောက်ပေးနိုင်မလဲ။အဲနှစ်ဖက်ညှိနှိုင်းတယ်ဗျ။ဒီကောင်က10နှစ်လောက်15နှစ်လောက်ခရီးသွားတယ်။အဲ့ဒီကြားထဲမှာကျွန်တော်တို့ဗမာပြည်ဘဟုအစိုးရကတို့ပြီးတော့ဖလစီပဲဖြစ်တဲ့အစိုးရမျိုးဖြစ်လာခဲ့ရင်ဒန်းလူကြီးများအခွင့်အရေးရှိတဲ့အစိုးရမျိုးဖြစ်လာခဲ့ရင်ဒါတွေကိုဖိနှိပ်ခံရတဲ့လူတွေကလည်းယုံကြည်ကြတယ်ဆိုရင်ဒါတိုင်းပြည်ကကွဲသွားစရာလည်းအကြောင်းမရှိဘူးလူတွေကအာတုပီဆိုရင်အရန်ကြောက်နေတာအာတုပီကိုကြောက်တဲ့အတိတ်ပဲကငါတို့ဖိနှိပ်လို့မရတော့ဘူးဆိုတဲ့အတိတ်ပဲပဲတက်ရောက်တယ်ဗျပြည်တော်စုကွဲသွားဖို့ဆိုတဲ့အတိတ်ပဲကိုအာတုပီကမဆောင်ကြည့်ပါဘူ
းဟုတ်ကဲ့အဲ့တော့ဦးထေလွင်ဦးတို့ကဘယ်လိုမျှော်လင့်လဲ
ကျွန်တော်တို့နော်စီဗာရိုက်အဖွဲ့ပေါ့ကျွန်တော်တို့အဖွဲ့ကတော့တိုင်းပြည်ကိုအစိမ့်စိမ့်မှမှကွဲသွားတာမျိုးလည်းမလို့ချင်းဘူးကျွန်တော်တို့ကဟိုရာသပတ်အတူနေခဲ့တယ်ဒန်းလူညီမြရှိတဲ့အဲအေဂျင့်တီငိန်နဲ့တိုင်းပြည်လေးတခုဖြစ်သွားစေချင်တယ်အခုပြဿနာကကျွန်တော်တို့နားလည်ရမှာကရိုဟင်ဂျာကိုတာဂက်တက်လုပ်ပြီးတော့ဂျင်နိုဆိုက်လုပ်တယ်ဆိုပေမဲ့အဲဒါကထင်ရှားတဲ့ဖြစ်ရပေါ့နော်ဒါကငင်းလို့မရတဲ့ဖြစ်ရတကယ်ကြိတ်ပြီးတော့ဖြစ်နေတာကတနိုင်ငံလုံးဖြစ်နေတာလူရင်းကြမှာလေမဟုတ်ကချင်းလည်းဖြစ်ခါရတယ်။ရှမ်းလည်းဖြစ်တယ်။ဗမာဗမာချင်းလည်းဖြစ်တယ်။ဟိုညီကောင်မတော်ကဗမာတွေအားလုံးလည်းခံနေရတယ်။ဆိုတော့ဒါကအဲကျွန်တော်တို့ကကျူးလွန်တဲ့လက်တယ်ကိုပဲကျွန်တော်တို့အပြစ်ပေးရမှာ။လူမျိုးကြီးတစ်ခုလုံးကိုတစ်ခုနဲ့တစ်ခုလူမျိုးမုံသွားတာတို့အဲဘာသာတရားတစ်ခုတစ်ခုမုံသွားတာမျိုးအဖြေအဲ့လိုဖြစ်ထုတ်လို့မရဘူး
။အဲ့တော့ ICC ကတရားစွဲမယ်အရေးယူမယ်ဆိုရင်လူပုဂ္ဂိုလ်အပြင်မြန်မာနိုင်ငံကအခုဘယ်သူဘယ်ပုဂ္ဂိုလ်တွေကိုတရားစွဲမှာလဲခင်ဗျာ။
ကျွန်တော်ကနိုင်ငံရေးနဲ့စစ်တပ်တို့ခွဲပြောမှာတော့မဟုတ်ဘူးအတိအကတရားခံကတော့စစ်တပ်ကကျူးလွန်တာပဲဒါဘယ်သူမှညင်းလို့မရတဲ့ကိစ္စအဲစစ်တပ်ကကျူးလွန်တယ်ဆိုတော့စစ်တပ်မှာတာဝန်အကြီးဆုံးပုဂ္ဂိုလ်တွေကတာဝန်ယူရမှာပဲ